in Burmese.
မင်္ဂလာညနေပင်ခင်ဗျာရှင်2019ဒီဇင်ဘာလ17ရက်ဗုဒ္ဓဟူးနေ့ VOA မြန်မာပိုင်းအစီအစဉ်တွေကိုညနေ6နာရီခွဲကနေပြီးတော့9နာရီအထိ American ပြည်ထောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လည်နေပါပြီရှင်ကျွန်မဆုမြတ်မပါရှင်အခုညနေခင်းအစီအစဉ်တွေကိုစီစဉ်ထုတ်လည်ပေးသွားပါမယ
်ကျွန်တော်အောင်လင်းပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့ရခိုင်ပြည်နယ်မှာဖြစ်ခဲ့တဲ့လူခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေဟာလူမျိုးလုံးတစ်ဖက်မှုမမြောက်တဲ့အကြောင်း ICJ နိုင်ငံတကာတရားရုံးမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကဒီနေ့ပဲပြောလိုက်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ပေါ်အေးအေးကြီးမဲခွဲဆုံးဖြတ်နိုင်မှုအောက်လွှတ်တော်မှာအများစုနဲ့ထိန်းချုပ်ထားတဲ့ဒီမိုကရက်တီဒီနေ့ဆက်လက်ဆွေးနွေးသွားမှာဖြစ်ပါတယ်။ဒီလိုထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့နန်းလောင်နဲ့တူကြီးညာပေးသွားမှာပါ။
နိုင်ငံကလူမျိုးတုံးတပ်ဖြတ်မှုတားဆီးရေးသဘောတူညီချက်ကိုမြန်မာနိုင်ငံချိုးဖောက်ရာရောက်တဲ့ဆိုပြီး ICJ နိုင်ငံကတရားရုံးမှတရားစွဲခံရတဲ့အမှုအတွက်ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့မြန်မာကိုယ်စားလှယ်အဖွဲ့ဒီကနေ့ခြေပလျှောက်ထားခဲ့ပါတယ
် Such conduct if proven could be relevant under international humanitarian law or human rights convention
လူမျိုးတုံးတပ်ဖြတ်ဖို့ရည်ရွယ်ချက်နဲ့လောက်တာမဟုတ်ဘူးဆိုတာကိုမြန်မာဘက်ကဘလို့လျှောက်ထားသွားတယ်လဲဆိုတာအပြည့်အစုံကိုအခုထုတ်လွှင့်ချက်မှာတင်ပြပေးသွားပါမယ်ရှင်တရားရုံးမှာလျှောက်ထားတင်ပြချက်တွေပေါ်မြန်မာစစ်တပ်ကရောဘလို့တုံ့ပြန်တယ်လဲဆိုတာသိရမှာပါဒါရမကနယ်သာလန်နိုင်ငံ The Hague မြို့ကဒီ ICJ တရားရုံးအပြင်မှာမြန်မာနိုင်ငံဘက်ကိုထောက်ခံသူတွေစစ်တပ်ရဲ့ကျူးလွန်မှုကိုခံရတဲ့သူတွေဘက်ကထောက်ခံသူတွေလည်းရှိနေကြပါတယ်သူတို့ရဲ့အတန်းတွေကိုလည်းကြားရမှာပါရှင်အခုအရင်ဆုံးတော့ထိတ်တန်းရောက်နေတဲ့ဒီနိုင်ငံတကာသတင်းတွေကိုကိုအောင်လွေဦးနဲ့နန်းလောင်တို့ကအကြေညာပေးပါမယ်ရှင်
ဒီခိုင်ပြင်းနဲ့မှာဖြစ်ပေါ်ခဲ့တဲ့လူခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေဟာလူမျိုးလုံးတပ်ဖြတ်မှုမမြောက်တဲ့အကြောင်း ICJ နိုင်ငံကတရားရုံးမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကဒီကနေ့ပဲပြောဆိုလိုက်ပါတယ
် Such conduct if proven could be relevant under international humanitarian law or human rights conventions but not
မြန်မာလူမျိုးရေးတပ်ဖွဲ့အနေနဲ့စစ်စင်ရေးတွင်လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့တယ်ဆိုတာထင်ရှားရင်လူသားချင်းစာနာမှုဆိုင်ရာနိုင်ငံတကာဥပဒေလူခွင့်ရေးသဘောတူညီချက်တွေအရအရေးယူနိုင်ပေမဲ့1948ခုနှစ်လူမျိုးတုံးတပ်ဖြတ်မှုတားဆီးရေးသဘောတူညီချက်အရအရေးယူလို့မရနိုင်တဲ့အကြောင်းဒေါက်တာဆတ်စုကြည်ပြောဆိုသွားတာပါမြန်မာစစ်တပ်အနေနဲ့ဆီယာစုမြောက်တဲ့လုပ်ရက်တွေကျူးလွန်ခဲ့ရင်လည်းလက်ရှိမြန်မာနိုင်ငံဥပဒေနဲ့ညီအရေးယူမှာဖြစ်ကြောင်းလည်းကတိပြုပြောဆိုသွားပါတယ်။2019ခုနှစ်တုန်းက ARS ရိုဟင်ဂျာအစွန်းရောက်ဖွဲ့ကရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့ရဲကင်းစခန်းတွေကိုဝင်ရောက်တိုက်ခတ်ခဲ့တာကိုမြန်မာစစ်တပ်ကတုံ့ပြန်ရမှာရိုဟင်ဂျာမွတ်စလင်အများပြားတည်ဆုံပြီးအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုတိုက်နှက်ချီထွက်ပြေးခဲ့ရတဲ့ပေါ်တာဝန်ရှိသူတွေကိုဖော်ထုတ်အရေးယူဖို့ကုလသမဂ္ဂတာဝန်ရှိသူတွေအပါအဝင်နိုင်ငံတကာတိုင်းဝိုင်းနဲ့လူခွင့်ရေးလှုပ်ရှားသူတွေကတိုက်တွန်းနေကြတာပါခုနောက်ဆုံးမှလည်း ICJ ပါဝင်နိုင်ငံကတရားရုံးတွေမှာအရေးယူနိုင်မှုကြိုးပမ်းမှုတွေနဲ့လည်းမြန်မာနိုင်ငံရင်ဆိုင်နေရတာဖြစ်ပါတယ်ရွန်ဂျာဆိုတဲ့အတုံးနှုံးကိုလက်မခံတဲ့မြန်မာဆွေကတော့လူခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေနဲ့ပတ်သက်လို့စုံစမ်းဖော်ထုတ်ခဲ့တာတွေဖော်ထုတ်ဖို့ကြိုးစားနေတာရှိနေပြီးအရေးယူရတာရှိခဲ့တဲ့အကြောင်းလည်းပြောဆိုထားတာပါ ICJ မှာတရားလိုလုံတရားစွဲဆိုခဲ့တဲ့ဂမ်ဘီယာနိုင်ငံကတရားရေးဝန်ကြီးအဘူဘကာတမ်ပါတူကလည်းဒေါက်ဆန်းစုကြည်အနေနဲ့ပဂရိအခြေအနေမှန်တွေကိုလက်ခံဖို့လိုအပ်ကြောင်းမနေ့တုန်းကကြားနာမှုပထမနေ့မှာပဲပြောဆိုထားပါတယ်
မြန်မာနိုင်ငံကဂမ်ဘီယာနိုင်ငံကတရားစွဲဆိုထားတဲ့အမှု ICJ နိုင်ငံတကာတရားရုံးကြားနာပွဲဒုတိယနေ့ဖြစ်တဲ့ဒီကနေ့အမှုကြားနာနေတဲ့အချိန်မှာပဲမြန်မာအရေးလှုပ်ရှားသူတွေရိုဟင်ဂျာလူအခွင့်ရေးလှုပ်ရှားသူတွေ ICJ ရုံးရှိမှစုဝေးရောက်ရှိနေပါတယ်မနေ့ကစုဝေးရောက်ရှိလာသူတွေထဲမှာဂမ်ဘီယာနိုင်ငံဘက်ကဆွဆွဲချက်ကိုထောက်ခံသူတွေမြန်မာအစိုးရရဲ့လောက်ရောက်ကိုရှုံချသူတွေအများစုပါပဲမယ်လို့ဒီကနေ့မှာတော့ရိုဂျာဆိုတဲ့အတုံးနှုံးကိုလက်မခံတဲ့မြန်မာအစိုးရကိုထောက်ခံသူတွေအပြင်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်နဲ့အတူသွေးဆွေးညီညွတ်မှုကိုပြသဖို့ရောက်လာတဲ့နိုင်ငံဆောင်ကမြန်မာနိုင်ငံသားတွေလည်းပါဝင်ပါတယ်။တစ်ချိန်တည်းမှာပဲ ICJ မှာတရားစွဲဆိုခံရတဲ့အမှုနဲ့ပတ်သက်ပြီးတော့အမှုရင်ဆိုင်ဖြေရှင်းဖို့ The Hague မြို့ကိုရောက်နေတဲ့ဒေါ်အောင်ဆန်းစုကြည်ကိုအားပေးထောက်ခံတဲ့ဆန္ဒပြပွဲတွေမြန်မာနိုင်ငံအနှံ့မှာလည်းကျင်းပနေတာပါ။ဘာသာပေါင်းစုံပါဝင်တဲ့ဒီဆန္ဒပြပွဲတွေမှာဗုဒ္ဓဘာသာဝင်တွေနဲ့အတူအစ္စလာမ်ဘာသာဝင်တွေ၊ဟိန္ဒူဘာသာဝင်တွေ၊ခရစ်ယာန်ဘာသာဝင်တွေလည်းပါဝင်ကြပါတယ်။လူလူထောက်ခံဆန္ဒပြပွဲတွေကိုရန်ကုန်မြို့အပါအဝင်မန္တလေးစကိုင်းဘကူအေရဝတီစရိုက်ဒေသတွေမှာလည်းပြုလုပ်နေကြတာဖြစ်ပါတယ်
။အမေရိကန်သမ္မတဒေါ်နယ်ထရန့်ပေါ်အရေးယူရေးမဲခွဲဆုံးဖြတ်နိုင်မှုအောက်လွှတ်တော်မှာအများစုနဲ့ထိန်းချုပ်ထားတဲ့ဒီမိုကရက်တစ်ကဒီကနေ့ဆက်လက်ဆွေးနွေးသွားကြမှာဖြစ်ပါတယ်။ဒါပေမဲ့ဒီချိန်မှာပဲသမ္မတထရန့်ကတော့အမအယုံလုပ်ခဲ့တာမရှိပဲအတိုက်ခံဒီမိုကရက်တစ်ဘက်ကတစ်ဖက်သက်တရားစွဲဖို့ကြိုးပမ်းတဲ့လုပ်ရည်ဖြစ်နေတုံ့ပြန်ခဲ့တာပါ။ဒီမိုကရက်တစ်ကသူ့ပေါ်အရေးယူဖို့ကြိုးပမ်းနေတဲ့အချိန်မှာပဲအမေရိကန်မက္ကဆီကိုနဲ့ကနေဒါသုံးနိုင်ငံကုံသွယ်ရေးသဘောတူညီချက်အစ်ကိုထောက်ခံမှုပေးခဲ့တဲ့ပေါ်အောက်လွှတ်တော်လူများစုခေါင်းဆောင်နန်စီပလိုစီကိုလည်းသမ္မတထရန့်ကပင်ဆယ်ဗေးနီးယားပြည်နယ်မှာမနေ့ကစီယွန်ရီခီးစဉ်အတွင်းဝေဖန်တိုက်ခိုက်ခဲ့ပါတယ် တရားစွဲဆိုအရေးယူဖို့ကြိုးပမ်းမှုတွေကြောင့်ဒီမိုကရက်တစ်သိက္ခာကျနေခြင်းမှာအချက်ပြအနေနဲ့ပိုပြီးအရေးကြီးတဲ့ကုံတွယ်ရေးသဘောတူညီချက်ကိုထောက်ခံမှုပေးခဲ့တာဖြစ်တဲ့အကြောင်းလဲသမ္မတထရန့်ကပြောဆိုခဲ့တာပါအရေးယူဖို့ကြိုးပမ်းမှုတွေကြောင့်သူ့ပေါ်ထောက်ခံမှုတွေတော့ပုံများလာတယ်လို့လဲစီယွန်ရီခီးစဉ်တွင်ပြောဆိုသွားပါတယ်သမ္မတပေါ်တရားစွဲမဲ့လုပ်ငန်းစဉ်နဲ့ပတ်သက်လို့အောက်လွှတ်တော်ရေးရကော်မတီဥက္ကဋ္ဌတွေမနေ့တုန်းကတရားဝင်ကြေညာခဲ့ပြီးနောက်မှာပဲသမ္မတထရန့်ရဲ့တုံ့ပြန်ချက်တွေထွက်ပေါ်လာခဲ့တာပါသမ္မတပေါ်တရားစွဲမဲ့ဆွဲချက်တွေမှာထက်သွင်းမဲ့အသေးစိတ်ချက်လက်တွေနဲ့ပတ်သက်လို့အောက်လွှတ်တော်တရားရေးကော်မတီမှာဒီကနေ့နဲ့မနေ့ပတ်ဆွေးနွေးဖို့စီစဉ်ထားတဲ့အကြောင်းလဲကော်မတီဥက္ကဋ္ဌဂျေရိုနက်တလာကကြေညာထားပါတယ်ဆွေးချက်တွေကိုတော့အောက်လွှတ်တော်တစ်ခုလုံးကမဲခွဲမဆုံးဖြတ်ခင်တရားရေးကော်မတီမှာအရင်မဲခွဲဆုံးဖြတ်ရမှာပါ။သမ္မတပေါ်တရားစွဲဖို့ဒီမိုကရက်တစ်အများစုနဲ့ထိန်းချုပ်ထားတဲ့အောက်လွှတ်တော်မှာမဲခွဲဆုံးဖြတ်အတည်ပြုနိုင်ပေမဲ့သမ္မတထရန့်ရဲ့ Republican Party ကအများစုနဲ့ထိန်းချုပ်ထားတဲ့ထက်လွှတ်တော်ထဲမှာတော့အရေးနိုင်နိုင်တယ်လို့လည်းအဓိကပါတီနှစ်ခုစလုံးကလွှတ်တော်အမတ်တွေကခံမှန်းထားကြပါတယ်
။ American အောက်လွှတ်တော်တရားရေးကော်မတီရဲ့ရှင်းမောက်မှာ American တရားရေးဌာနရဲ့စုံစမ်းရေးမှူးချုပ် Michael Horowitz ဒီကနေ့လာရောက်ထွက်ဆိုဖို့ရှိပါတယ်။2016 American သမ္မတရွေးကောက်ပွဲမှာရုရှားကိုကြားဝင်ဆောင်ရွက်ခဲ့တဲ့ကိစ္စကိုပြည်ထောင်စုစုံစမ်းစစ်ဆေးရေးဘီရို FBI ကစုံစမ်းစစ်ဆေးခဲ့တဲ့ကိစ္စမှာနိုင်ငံရေးအရဗက်လိုက်မှုရှိတဲ့အထောက်အထားတွေမတွေ့ရဘူးဆိုပြီးတော့သူထုတ်ပြန်ခဲ့တဲ့အစီရင်ခံစားနဲ့ပတ်သက်လို့လာရောက်ထွက်ဆိုရမှာပါ။သမ္မတ Trump ကတော့ FBI ရဲ့စုံစမ်းစစ်ဆေးမှုတွေဟာသူ့အပေါ်နိုင်ငံရေးအရတမင်အကွက်ဆင်လှုပ်ကြံဖန်တီးမှုဖြစ်တယ်ဆိုပြီးဆက်တိုက်ပြောဆိုထားတာပါ။စုံစမ်းရေးမှု Horowitz တနင်္လာနေ့ကထုတ်ပြန်လိုက်တဲ့အစီရင်ခံစားပါတွေ့ရှိချက်တွေဟာသမ္မတ Trump ရဲ့အဲ့ဒီပြောဆိုချက်တွေနဲ့တော့အတော့ကိုကွယ်လွယ်နေပါတယ်။ဒါပေမဲ့လည်းသမ္မတ Trump ကတော့သူ့အစိုးရကိုဖယ်ရှားပစ်ဖို့ကြိုးပမ်းချက်တွေဟာတူထင်ထားတာထက်တောင်ပိုဆိုးတယ်ဆိုတာဒီအစီရင်ခံစားကအတည်ပြုလိုက်တာဖြစ်တယ်ဆိုပြီးတော့ထားလောင်းပြောဆိုပါတယ်။ FBI ရဲ့စုံစမ်းစစ်ဆေးမှုဟာတင့်လျော်တဲ့အခြေခံအကြောင်းနဲ့လုတ်ပိုင်ခွင့်နဲ့ပြုလုပ်ခဲ့တာကိုတွေ့ရှိခဲ့တယ်လို့ပဲ FBI ဘက်ကအမအယွင့်တွေကျူးလွန်ခဲ့တာကိုလည်းစုံစမ်းရေးမှူးချုပ်ကတွေ့ရှိခဲ့ပါတယ်လို့ FBI ညွှန်ကြားရေးမှူး Christopher Ray က ABC ရုပ်သံကိုတနင်္လာနေ့ကဖေးကြားခဲ့တာကိုလည်းသမ္မတ Trump ကဝေဖန်ပြောဆိုခဲ့ပါတယ်။ဘယ်အစီရင်ခံစားကိုအခြေခံပြီးတော့သူပြောနေတယ်ဆိုတာမသိတယ်လို့မျိုးသူ့ကိုပြတဲ့အစီရင်ခံစားတော့မဟုတ်တာတော့သိကြတယ်လို့သမ္မတ Trump က Twitter လူမှုကွန်ရက်မှာအင်္ဂါနေ့ကရေးသားခဲ့တာပါ။ဒီလိုလုတ်ပုံကိုင်မုံမျိုးနဲ့တော့သူ့အနေနဲ့ FBI ကိုတက်မှတ်အောင်လုပ်နိုင်မှာမဟုတ်ကြောင်းသိပြီးတော့တော်သူချို့ရှိပေမဲ့လည်း FBI ဟာစူးစိုးဝါးကိုယွယွင်းနေတယ်လို့လည်းသမ္မတ Trump ကဝေဖန်ပြောဆိုခဲ့တာဖြစ်ပါတယ်။
VOA American တန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 1063ညလိုင်းဒိုမီတာ19 kHz 15563ညလိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်မြန်မာဘာသာစီစဉ်ရဲ့ဗုဒ္ဓနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်မှာရှိတဲ့ရေတက်လက်အောက်ခံလီတက်စကန်တခုမှာပြည်ခဲ့တဲ့သတင်းပတ်ထဲထိခဲ့တဲ့သေဆုံးမှုတွေကြုံရတဲ့ပြစ်ခတ်မှုကိုတုံ့ပြန်တဲ့အနေနဲ့အမေရိကန်စစ်တပ်ရဲ့ Saudi Arabia ကျောင်းသားတွေအတွက်သင်တန်းတွေကိုပင်တခုစစ်ဌာနချုပ်ကဆိုင်းငံ့လိုက်ပါတယ်။အမေရိကန်စစ်ဌာနချုပ်ရဲ့ဆုံးဖြတ်ချက်ကအမေရိကန်တောင်းမှာရှိတဲ့စစ်ကန်တွေမှာသင်တန်းတက်နေတဲ့ Saudi ကျောင်းသား900လောက်နဲ့သက်ဆိုင်မှာဖြစ်ပါတယ်။ဘက်ဆာကူလာမျိုးကစစ်ကန်မှာပြစ်ခတ်မှုကျူးလွန်ခဲ့သူ Saudi တော်ဝင်လီတက်ကအသက်20နှစ်အရွယ်ဒူဘိုမိုဟာမက်အယ်ရှာမနီယာဖလော်ရီဒါပြည်နယ်အတွင်းအမဲလက်ခွင့်လိုင်စင်ရရှိခဲ့ပြီးတဲ့နောက် 9mm Glock ပျောက်တူသဏ္ဍတလက်ကိုတရားဝင်ဝယ်ယူခဲ့ကြောင်းအမေရိကန်ပြည်အောင်စုစုံစမ်းစစ်ဆေးရေးဘီရို FBI ရရှိမနေ့တုန်းကပဲစုံစမ်းတွေ့ရှိထားတာဖြစ်ပါတယ်။အမေရိကန်စစ်ကန်ကစာသင်ခန်းတစ်ခုမှာပြီးခဲ့တဲ့တောက်ကြာနေ့ကပြစ်ခတ်မှုပြစ်ခတ်ရာကအမေရိကန်ရေတပ်သင်္ဘောသား3ဦးသေဆုံးပြီးနောက်ထပ်8ယောက်လည်းဒဏ်ရာရခဲ့ပါတယ်။သဏ္ဍသမားကတော့ရေတပ်ဖွဲ့ရဲ့လက်ချက်နဲ့သေဆုံးသွားခဲ့တာပါ။အမေရိကန်နိုင်ငံတော်ကစစ်ကန်တွေမှာတင်းနှံတက်ဖို့ရှောက်ထားကြတဲ့နိုင်ငံကကျောင်းသား9000ကျော်ကိုပြန်လည်တုံးသက်စစ်ဆေးဖို့လဲဒုတိယကာကွယ်ရေးဝန်ကြီးဒေးဗစ်နော့ကစ်ကညွှန်ကြားခဲ့ပါတယ်။ Saudi Arabia တင်းနှံသားတွေအတွက်အမေရိကန်စစ်တင်နှံတွေကိုတော့10ရက်လောက်ကြာပြန်လည်စစ်ဆေးမှုတွေပြီးစီးမဲ့အချိန်ထိဆိုင်းငံ့ထားမှာလဲဖြစ်ပါတယ်။
အာဖဂန်နစ္စတန်နိုင်ငံကအကြီးဆုံးအမေရိကန်အစ်စ်ချိတ်ဆိုက်စခန်းကိုဒီကနေ့မနေ့အစောပိုင်းမှာဘုံးတွေတနက်တွင်နဲ့အသေးခံဝင်တိုက်ခဲ့တဲ့ဖြစ်မှာဒါဇင်နဲ့ချီတန်းရသွားပါတယ်။အများစုကအယက်သားတွေပါ။ပါဝန်ပီနယ်ကဘက်ဂရမ် FA American စစ်ချိတ်ဆိုက်စခန်းနဲ့ကရဲ့ဆေးရုံတစ်ခုရဲ့အဝင်ဂိတ်ကိုပောက်ကွဲရေးပစ္စည်းအပြည့်တင်ထားတဲ့ကားဒဇင်ကိုဖောက်ခွဲပြီးတော့အသေးခံဘုံးခွဲတိုက်ခိုက်ခဲ့တာဖြစ်တယ်လို့အာဖဂန်စစ်ဘက်တာဝန်ရှိသူတွေကပြောပါတယ်။ပွင့်သွားတဲ့ဆေးရုံဂိတ်ထဲကနေပြေးဝင်လာတဲ့တပ်သားများ၄ယောက်နဲ့စစ်သားတွေအပြန့်အလန့်တိုက်ခိုက်ခဲ့ကြတယ်လို့လည်းပါဝန်စခန်းရဲ့တပ်မှူးကြီးအလိုစီအာမစ်ဒီက VOA ကိုပြောပါတယ်နေတိုဦးဆောင်တဲ့မဟာမိတ်တပ်ဖွဲ့နဲ့လက်တွဲဆောင်နေတဲ့ Resolute Support တပ်ခွင့်ပြောခွင့်ရသူကလည်းဒီတက်ခတ်မှုကိုအတည်ပြုပြောဆိုပါရယ်ကာဘွန်ကွဲမှုကပြင်းထန်လွန်းလာကြောင်းအနီးအနားကအိမ်တွေထိခိုက်ပျက်စီးခဲ့ရပြီးတော့အရတားတချို့လည်းသေဆုံးခဲ့ရတယ်လို့အမတီကပြောပါရယ်ကလင်းငံနဲ့အမျိုးသမီးတွေအပါအဝင်လူ90ထဲမှနေလဲထိခိုက်ဒဏ်ရာရခဲ့တာပါကိုရီးယားအစိုးရကဆောက်လုပ်ပေးထားတဲ့အဲ့ဒီဆေးရုံကိုတော့လုံခြုံရေးကြောင့်အသုံးမပြုပဲထားတာလေးနဲ့ကြော်နေပြီလို့လည်းအမတီကပြောပါရယ်ဘာဂမ်စစ်ခြေစိုက်စခန်းကိုတာလီဘန်လက်နက်ကိုင်တွေပုံမှန်လုံတိုက်ခိုက်လို့ရှိပေမဲ့အခုနောက်ဆုံးတိုက်ခိုက်မှုကတော့ဘယ်သူမှသူတို့လက်ချက်အဖြစ်ပြောဆိုတာမရှိသေးပါဘူး
မြန်မာနိုင်ငံပါဝင်ကမ္ဘာတစ်ဝှမ်းမှာသတင်းသမားတွေကိုဖမ်းဆီးမှုတွေစံချိန်တင်လောက်အောင်များပြားနေစေဖြစ်ကြောင်းနယူးယောက်ခြေဆိုင်သတင်းသမားများအကောက်ွယ်ပေးရေးကော်မတီ CPJ ကပြောလိုက်ပါတယ်။တရုတ်၊တူရကီ၊ဆော်ရီအာရေဗျားနဲ့အီဂျစ်နိုင်ငံတွေကတော့သတင်းသမားတွေဖမ်းဆီးထိန်းသိမ်းမှုအများဆုံးဖြစ်ကြောင်းလည်းနှစ်ပတ်လည်အစဉ်ကစားမှဖော်ပြခဲ့တာပါ။ကမ္ဘာတစ်ဝှမ်းသတင်းသမားတွေကိုဖမ်းဆီးထိန်းသိမ်းမှုတွေဟာလေးနှစ်ဆက်တက်မြင့်မားနေပြီးတရုတ်သမ္မတရှီချင်းဖြင့်တူရကီသမ္မတရီချစ်တိုင်ယက်အာရိုဝမ်ဆော်ရီဖြင့်မိုဟာမက်ဘန်ဆယ်မန်နဲ့အီဂျစ်သမ္မတအက်ဒယ်ဖတာအက်စ်ချီချီတို့လိုအာနာရှင်နေရာဝေဖန်ထုတ်ပြတဲ့သတင်းမီဒီယာတွေကိုလက်ခံလို့တဲ့လက္ခဏာမတွေ့ရတဲ့အကြောင်း CPJ ရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်။2018ခုနှစ်တည်းသတင်းသမား245ယောက်ကိုဖမ်းဆီးထားရကပြီးခဲ့တဲ့2019ခုနှစ်မှာ245ယောက်အထိရောက်ကြသွားပေမဲ့သတင်းတူတွေဖော်ပြတယ်လို့ဆိုတဲ့ဆွဆွဲချက်နဲ့တရားစွဲခံရတဲ့သတင်းသမားအရေအတွက်တိုးလာနေတဲ့အကြောင်းလည်းထောက်ပြထားတာပါ။သတင်းတူတွေဖော်ပြမှုနဲ့အရေးယူခံရသူ2018ခုနှစ်မှာ28ယောက်သာရှိခဲ့ရကပြီးခဲ့တဲ့နှစ်မှာ30အထိတိုးလာပြီးအထူးသဖြင့်2019ခုနှစ်ကစလို့တဖြည်းဖြည်းတိုးလာနေတဲ့အခြေနိုင်ငံမှာနိုင်ငံရေးရွယ်ချက်နဲ့အရေးယူခဲ့တာတွေဟာအများဆုံးဖြစ်တဲ့အကြောင်းလည်းပြောဆိုထားပါတယ်။ပြီးခဲ့တဲ့နှစ်ထဲမှာပဲရုရှားနဲ့စင်ကာပူနိုင်ငံတွေမှာသတင်းတူတွေကိုထုတ်ဝေသူတွေကိုရာဇဝတ်ကြောင်းနဲ့အရေးယူမဲ့ဥပဒေတွေပြဋ္ဌာန်းခဲ့တာကိုလည်းအစိုးရကစားမှဖော်ပြခဲ့တာပါ။ CPJ ရဲ့အစိုးရကစားထဲမှာတော့မြန်မာနိုင်ငံကChannel Manley သတင်းဌာနကကိုနန္ဒကိုဖမ်းဆီးမှုကိုလည်းထည့်သွင်းဖော်ပြထားပါတယ
်။ New Zealand နိုင်ငံ White Island ကျွန်းကမီးတောင်ပောက်ကွဲပြီးတော့နေရက်အကြာနောက်ဆက်တွဲငလီငယ်တွေဆက်လုံနိုင်တဲ့အတွက်သေဆုံးသွားတဲ့လူရှောက်ရဲ့အလောင်းတွေတော့သဲဖို့နှောင့်နှေးနေရတယ်လို့တာဝန်ရှိသူတွေကပြောပါတယ်။မီးတောင်ပောက်ကွဲမှုကြောင့်တနင်္လာနေ့ကကမ္ဘာလက်ခီးသည်6ဦးသေဆုံးပြီးတော့9ဦးပျောက်ဆုံးနေပြီးဒါဇင်နဲ့ချီလိုလည်းမီးတောင်ပြားတွေချော်ရီတွေကြောင့်ထိခိုက်ဒဏ်ရာရခဲ့တာပါ။တဖြည်းကြောင့်သေဆုံးသူတွေနဲ့ထိခိုက်ဒဏ်ရာရသူတွေအတွက်စိတ်မကောင်းဖြစ်ရကြောင်းနဲ့ရှာဖွေကယ်ဆယ်ရေးလုပ်တဲ့အခါမှာလည်းလူတွေအသက်ဆုံးရှုံးနိုင်ခြေရှိပါသေးတယ်လို့သဘာဝဘေးအန္တရာယ်စီမံခန့်ခွဲရေးအေဂျင်စီအကြီးအကဲဆာရာစတူတ်ဘလက်ကပြောပါတယ်။ကျွမ်းမော်ကလက်ရှိအခြေအနေတွေကကယ်ဆယ်ရေးလုပ်ဖို့တိတ်ကိုအန္တရာယ်များနေပါသေးတယ်လို့လည်းသူကပြောပါတယ်။နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့အခြေချံပေးခဲ့တာပါရှင်။သောတာရှင်များရှင်နိုင်ငံတကာလူမျိုးရုံးတပ်ဖြတ်မှုဒါစီရဲ့သဘောတူညီချက်ကိုမြန်မာနိုင်ငံချိုးဖောက်ရာရောက်တယ်ဆိုပြီးဂမ်ဘီယာနိုင်ငံကတရားဆွဲတဲ့အမှုအတွက်ကြားနာမှုကိုဒီကနေ့ဒုတိယနေ့အဖြစ်နဲ့နိုင်ငံတကာတရားရုံး ICJ မှာပြုလုပ်ခဲ့ပါတယ်။ဒီနေ့ကတော့တရားဆွဲခံရတဲ့မြန်မာနိုင်ငံဘက်ကဒီလူမျိုးရုံးတပ်ဖြတ်ဖို့ရည်ရွယ်ချက်နဲ့လှုပ်ဆောင်ခဲ့တာမဟုတ်ဘူးဆိုတာကိုအဓိကတုံ့ပြန်ချေပါရှောက်ထားခဲ့တာဖြစ်ပါတယ်။နိုင်ငံတော်အတိုင်ပင်ခံဒေါအောင်ဆန်းစုကြည်ဥပဒေပညာရှင်ဝီလျံရှာဘတ်ဥပဒေပညာရှင်ခရစ္စတိုဖာစတက်ကန်နဲ့ဥပဒေပညာရှင်ဖီဘီအိုဂိုဝါတို့ကရှောက်ထားခဲ့ကြတာပါဒီရှောက်ထားချက်တွေကိုဒီကိုသားညုံကနားထောင်ထားရဲဆိုတော့ဒီအရင်ဆုံးပေါ်ရှင်ဒီ1948ခုနှစ်လူမျိုးရုံးတပ်ဖြတ်မှုတာစီရဲ့သဘောတူညီချက်အရာပေါ့နော်မြန်မာနိုင်ငံကိုအရေးယူလို့မရဘူးဆိုတဲ့အချက်ကိုဒေါအောင်ဆန်းစုကြည်ရှောက်ထားသွားတာကိုအရင်ဆုံးတင်ပြပေးပါရှင
်ဟုတ်ကဲ့ခင်ဗျဒေါအောင်ဆန်းစုကြည်အဓိကပြောသွားတာကတော့ခုနကမဆုမြတ်မုံပြောလို့ပဲ1948ခုနှစ်လူမျိုးရုံးတပ်ဖြတ်မှုတာစီရဲ့သဘောတူညီချက်အရေးယူလို့မရဘူးဒါပေမဲ့တစ်ဖက်မှာမြန်မာလူမျိုးရေးတပ်ဖွဲ့ဝင်တွေဘက်ကစစ်စင်ရေးအတွက်မှလူခွင့်ချိုးဖောက်မှုတွေကျူးလွန်ခဲ့ရင်တောင်မှထင်ရှားရင်တောင်မှလူသားချင်းစာနာမှုဆိုင်ရာနိုင်ငံတကာဥပဒေလူခွင့်ရေးသဘောတူညီချက်တွေအရပဲအရေးယူနိုင်မယ်ဆိုပြီးတော့ပြောသွားတာဖြစ်ပါတယ်။အဲဒီမှာဒွန်ဆတ်စုကြည်ပြောသွားတဲ့အထက်မှာတော့ဒီရခိုင်ပြည်နယ်ရဲ့တမိုင်းကျောင်းရရှုပ်ထွေးတဲ့အနေအထားကိုတမိုင်းနဲ့ချီပြီးတော့သူပြောပါတယ်။နောက်2019ခုနှစ်ကအဖြစ်ပြက်ကတော့ယင်းဒီအစိုးရကတောက်လျှောက်ပြောနေတယ်လို့ပဲအစာဖွဲ့တိုက်ခိုက်မှုနောက်ပိုင်းဖြစ်တာဒါတွေကိုသူပြန်ရှင်းပြပါတယ်။နောက်ဒီလေကြောင်းသုံးတိုက်ခိုက်တာပေါ့နော်။အဲ့ဒါနဲ့ပတ်သက်လို့သူပြောတဲ့နေရာမှာတော့လေကြောင်းသုံးပြီးတော့တိုက်ခိုက်မှုတွေရှင်းလင်းမှုတွေကိုသူတို့အတော်လေးကိုသတိထားပြီးရှောင်ကျဉ်ခဲ့တယ်လို့ပြောပါတယ်။ဖြည့်ရတစ်ခုမှပဲတပ်မတော်ရဲ့တပ်စုတစုကပိတ်မိနေလို့ရဟရင်သုံးပြီးတော့တိုက်ခိုက်ရတာတွေဖြစ်ခဲ့တယ်။အဲ့ဒီမှာအရက်သားနဲ့သဘုံနဲ့မခွဲနိုင်လို့ဒီဟိုတိုက်ခိုက်ရသမားတွေသဘုံမဟုတ်တဲ့လူတွေကိုထိခိုက်မှုတွေရှိခဲ့တယ်ဆိုတာသူဝန်ခံထားပါတယ်။နိုင်ငံတကာလူသားချင်းစာနာမှုဥပဒေသားတွေကိုအဲ့ဒီအချိန်မှာပြစ်ပယ်ခဲ့ရတယ်။ဒါပေမဲ့လည်းဘသူမှအဲ့မှာဖြစ်တဲ့အဖြစ်ပျက်တွေကို first hand account ပေါ့မရခဲ့ဘူးလို့ပြောပါတယ်။အဲတချို့ဒီတက်မတော်ကကျူးလွန်ခဲ့တဲ့ကိစ္စတွေမှာအင်ဒီယန်လိုကိစ္စမျိုးတွေမှာသူကဒီတက်မတော်စစ်ခုံရုံးကနေပြီးတော့ရေးယူခဲ့မှုရှိတာတွေကိုထောက်ပြပါတယ်။ဒါပေမဲ့ဒီစစ်ခုံရုံးကပဲဒီအပြစ်ရှိတယ်လို့စစ်စဲပစ်ပီးခါရတဲ့စစ်သားတွေကိုစစ်တပ်ကနေပြီးတော့လွှတ်ပေးတဲ့အပေါ်မှာသူ့အနေနဲ့မနှစ်မြိုဘူးဆိုတာလည်းသူပြောသွားပါလေ။အဲ့တော့ပြောရမယ်ဆိုရင်တော့ဒွန်ဆန်းစုကြည်ကတစုံတရာအတိုင်းတာရလူခွင့်ချိုးဖောက်မှုတွေရှိတယ်။ဒါပေမဲ့လူပြုံးလုံးတပ်ဖြတ်မှု ထိမမြောက်ဘူးဆိုတဲ့အနေထားကိုသူပြောသွားတာ
ပါ The situation in Rakhine is complex and not easy to fathom but one thing surely touches all of us equally the sufferings of the many innocent people ရခိုင်ပြည်နယ်အခြေအနေဟာရှုပ်နေပြီးတော့တော်ရုံတောင်နားလည်ဖို့မလွယ်ပါဘူးကျင်းတည်တာတစ်ခုကတော့2016နဲ့2019ခုနှစ်စစ်ရေးပဋိပက္ခတွေကြောင့်ဘယ်ဘက်ကမဆိုအပြစ်မဲ့တဲ့ပြည်သူတွေအားလုံးလိုလိုပဲနေနာခံစားရမှာအမှန်ပါပဲအထူးသဖြင့်အိုးရင်စွန့်ခွာထွက်ပြေးကြရသူတွေနဲ့အခုလက်ရှိ Cox Bazar မှာနေနေရသူတွေလည်းပါဝင်ပါတယ
်အခုဒေါ်ဆန်းစုကြည်သူပြောသွားတဲ့အဲမှာထူးခြားပါတော့အေးရခိုင်လက်နက်ကင်တွေနဲ့အခုနောက်ပိုင်းဖြစ်နေတဲ့အခြေအနေတွေကိုလည်းသူကမိမောင်းထိုးပြောသွားပါတယ်ဒါကြောင့်မလို့ဒီလုံခြုံရေးဆောင်ရွက်ချက်တွေအစီအမံတွေလောက်ရတာပြောပါတယ်နောက်တစ်ခုကတစ်ချက်က clearance operation ပေါ့နော်နေမီရှင်းလင်းနဲ့ပတ်သက်ပြီးတော့နိုင်ငံတကာတွေနောက်တစ်ဖက်ကဂမ်ဘီယာဘက်ကဆွဆွဲချက်တွေမှာနည်းနည်းလေးရှုပ်ထွေးမှုရှိနေရကိုနားလည်မှုလွဲနေတာကိုသူထောက်ပြပါတယ်ဒါကအစိုးရဘက်ကဒီနေမီအတွင်းမှာရှိတဲ့သဘုံတွေကိုရှင်းလင်းတာကိုသူကအဓိကထောက်ပြပါတယ်ခင်ဗျအဲ့တော့ပြောမယ်ဆိုရင်ရခိုင်ပြည်နယ်အခြေအနေနဲ့ပတ်သက်ပြီးတော့တခုတူထောက်ပြတာက2008ဖွဲ့စည်းပုံရဆိုရင်မြန်မာနိုင်ငံမှာစစ်တရားစီရင်မှုစနစ်ရှိပါတယ်တဲ့စစ်ဘက်ကကျူးလွန်တဲ့စစ်ရာဇဝတ်မှုတွေကိုအဲ့ဒီစနစ်အရာပဲစစ်ဆေးအရေးယူနိုင်ပါတယ်ပဲဒါကြောင့်မလဲဥမာဂူတာပြင်ကိစ္စမျိုးမှာစစ်တရားရုံးနဲ့စစ်ဆေးနေတာရှိရလို့ပြောပါတယ်မြန်မာအစိုးရအနေနဲ့ကတော့တီးခြားလွတ်လပ်တဲ့စုံစမ်းရေးအဖွဲ့ဖွဲ့ထားတယ်အဲ့ဒီမှာဖိလစ်ပိုင်ဒုတိယနိုင်ငံကြီးဝန်ကြီးဟောင်းဦးဆောင်နဲ့ဆိုပြီးသူရှင်းပြသွားပါတယ်ဒါပေမဲ့ရခိုင်ပြည်နယ်နဲ့ပတ်သက်လို့အခြေအနေတရားရုံးကိုသူပြောတဲ့အခါမှာရခိုင်ပြည်နယ်နဲ့ပတ်သက်တဲ့အခြေအနေကိုဟိုနိုင်ငံတကာကမြင်နေတဲ့အမြင်နဲ့ပတ်သက်လို့သူ့အမြင်လည်းအခုလိုပြောပါတယ်
Feeding the flames of an extreme polarization in the context of Rakhine, for example, can harm the values of peace and harmony in Myanmar. Aggravating the wounds of conflict can undermine unity in Rakhine. The Rakhine
people are suffering from the effects of Myanmar's colonial rule and the Rakhine people are suffering from the effects of Myanmar's colonial rule and the Rakhine people are suffering from the effects of Myanmar's colonial rule.
ဒါကတော့ဒေါန်ဆန်းစုကြည်ပြောသွားတော့မဆုမြတ်မှုရေပြောရမယ်ဆိုတော့ဒေါန်ဆန်းစုကြည်ကစုံတရားလူခွင့်ရေးချိုးဖောက်မှုတွေရှိခဲ့တယ်ဆိုတဲ့သဘောကတော့သူဝန်ခံတယ်ဒါပေမဲ့ဒါဟာလူမျိုးတုံးတပ်ဖြတ်မှုမမြောက်ဘူးဆိုတဲ့သဘောမျိုးပြောတာပါ
ဟုတ်ကဲ့ဒီမြန်မာနိုင်ငံဘက်ကဒီလျှောက်ထားတဲ့ဒုတိယမြောက်လျှောက်ထားတဲ့ပေါ့နော်ဥပဒေပညာရှင်ဝီလျံရှာဘတ်ကလည်းဒီရခိုင်မြောက်ပိုင်းမှာဖြစ်ခဲ့တဲ့အခြေအနေတွေဟာလူမျိုးဝရုံးတပ်ဖြတ်မှုမမြောက်ဘူးဆိုတာကိုဒီအရင် ICJ မှာတင်ခဲ့တဲ့အမှုတွေနဲ့ဥပမာပေးနှိုင်းယှဉ်ပြီးတော့ပြောသွားပါတယ်ဆိုတော့ तू ကဘလို့ကိစ္စတွေကိုအသားပေးပြောသွားလဲဆိုတာကိုလည်းပြောပြပါဦးကိုသားညိုရှင
် तू ကအဓိကနှစ်ချက်ပြောတယ်ခင်ဗျာ intent ပေါ့နော် genocide လူမျိုးတုံးတပ်ဖြတ်မှုကြီးမှန်းချက်ရှိလားဆိုတဲ့အဟာကို तू ညင်းချက်ထုတ်တယ်နောက်တစ်ခုကကျွန်တော် site မြောက်မမြောက်ပေါ့နှစ်ချက်ကိုပြောတယ်အဲ့အဓိက intent ကို तू ပြောတဲ့ခါမှာလဲ intent ဆိုတဲ့နေရာမှာရွယ်ချက်နဲ့လှုပ်ဆောင်ထားမှုမရှိဘူးဆိုတာကို तू ကအဲ့ဒါညင်းချက်ထုတ်သွားတယ်နောက်အဓိက तू ပြောသွားတာကတော့ဒီ genocide မမြောက်ဘူးဆိုတဲ့ကိစ္စပါပြောမယ်ဆိုရင်တော့နိုင်ငံတိုင်းကြီးပြည်ပခတိုင်းမှာဒုက္ခသည်ပြည်ထနာတွေ deportation လုပ်တာတွေထွက်ပြေးရတာတွေလူခွင့်ချိုးဖောက်မှုတွေရှိမယ်ဒါပေမဲ့ဒီအစ်စ်တွေပြောရုံနဲ့ genocide မြောက်တယ်လို့ပြောလို့မရဘူးဆိုတာကို तू Serbia လို့ Kosovo အမှုတွေနဲ့ तू နှိုင်းယှဉ်ပြီးတော့ပြောပါတယ်နောက်တစ်ခုကဒီ FFN ပေါ့နော်ကုလသမဂ္ဂအချက်လက်စုဆောင်ရေးအဖွဲ့ကပေးထားတဲ့အချက်တွေကိုဂမ်ဘီယာနိုင်ငံကတင်တာကိုအဲ့ဒီအချက်လက်တွေကိုကြည့်မယ်ဆိုရင်သူ့ရဲ့ mission ကိုကြည့်မယ်ဆိုရင်သူကအချက်လက်ရှာဖွေတက်ပါပဲတဲ့ဥပဒေကြောင့်ရာကိစ္စတွေမပါပါဘူးဥပဒေရထောက်ပြနိုင်တဲ့အချက်လက်တွေကိုပြောပိုင်ခွင့်မရှိဘူးအဲ့ဒါဥပဒေရအချက်လက်နဲ့မဆိုင်ဘူးလို့သူပြောပါတယ်နောက်တစ်ခုကဂမ်ဘီယာကတင်ပြတဲ့အထက်မှာဒီဖြစ်ပျက်မှာ Ranger 1000ကျော်1000နီးပါးပေါ့နော်တည်ဆုံးနေဆိုပြီးတော့တင်ပါတယ်ဒါကိုအချက်လက်မခိုင်ဘူးလို့ပြောပါတယ်တစ်ဖက်မှာအချက်လက်ခိုင်ခဲ့ရင်တော့မှာတဲ့ခရီးရှားမှုကိုသူထောက်ပြပါတယ်ဟု
တ်ကဲ့ကိုသားညခုနကပြော1000ကျော်လား1000ကျော်လားရှင
့်အာ1000ကျော်ဟုတ်ကဲ့အဲ့တော့အချက်လက်မခိုင်ခဲ့ဘူးဆိုတော့ခရီးရှားမှာဆိုရင်သူက2000ကျော်တင်တယ်2000နီးပါးလောက်တက်ခံရတယ်ဒါပေမဲ့လူဦးရေပမာဏအားဖြင့်ခရီးရှားအမှုတော်မှာ ICG ရဲ့ဆုံးဖြတ်ချက်မှာဒီလူမျိုးတုံးတပ်ဖြတ်မှုမမြောက်ခဲ့ဘူးဆိုတဲ့ဟာကိုသူကပြန်ထောက်ပြတယ်ဆိုလိုတာကအခုဖြစ်နေတဲ့အခြေတည်ဖြစ်ပျက်ဒီဒီဂရီတွေဟာလူမျိုးတုံးတပ်ဖြတ်မှုအဆင့်ထိမရောက်ဘူးဆိုတာကိုဒီကသူကခြိပါတာပါ
ဟုတ်ကဲ့ပါရှင်ဒီနောက်ပြတော့ဒီမြန်မာဘက်ကပဲပေါ့နော်တင်ပြရတဲ့နောက်ဥပဒေပညာရှင်တယောက်ကလည်းဒါ Christopher Steck ကပေါ့သူကတော့ဗာတင်ပြလဲဆိုရင်ဒီဂမ်ဘီယာနိုင်ငံဘက်ကတရားစွဲတဲ့အမှုကိုနိုင်ငံတကာတရားစီရင်ပိုင်ခွင့်အချက်အလက်တွေနဲ့သူကတော့ညှင်းချက်ထုတ်သွားတယ်ရှင်ဘလို့အချက်တွေကိုထောက်ပြပြီးတော့ညှင်းချက်ထုတ်တာလဲဆိုတော့လည်းပြောပြပေးပါရှင
်ဟုတ်ကဲ့အဲ့မှာ तू ကအဓိကနှစ်ချက်ထောက်ပြတယ်ခင်ဗျာပထမချက်က dispute ပေါ့နော်ဒီစာချုပ်မှာပါတဲ့အငင်းပွားမှုဆိုတဲ့ကိစ္စကို तू ကထောက်ပြတယ်ဥပမာဆိုရင်ဂမ်ဘီယာဘက်ကတင်ပြတဲ့အထက်မှာဆိုလိုတာကနှစ်နိုင်ငံအငင်းပွားတဲ့တဘောမျိုးမဆောင်ခဲ့ဘူးဆိုတော့သူပြောတယ်ဆိုတော့ကဂမ်ဘီယာဘက်ကပြောတဲ့အခါမှာ Dhaka Declaration မှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးသူအဲ့တော့ပြောခဲ့တယ်နောက်တစ်ခုက Geneva ဒီကုလသမဂ္ဂထူးထူးညီလာခံမှာသူတို့ဘက်ကတင်ပြခဲ့တာ Multilateral ဆင့်ပေါ့နော်နိုင်ငံပေါင်းစုံဆင့်မှာဂမ်ဘီယာဘက်ကစိုးရင်ကြောင်းကိုဒီမတိုင်ခင်ကပြောခဲ့တယ်လို့ပြောပါတယ်နောက်တစ်ခုကဆက်သွယ်ခဲ့တယ်လို့ပြောပါတယ်ဒီခါမှာသူတို့မြန်မာဘက်ကထောက်ပြတဲ့ကိစ္စကတော့အဓိကအဲ့ဆက်သွယ်ပြောဆိုတဲ့နေရာမှာ genocide ဆိုတဲ့အတုံးနှုံးကိုမတုံးခဲ့ဘူးဆိုတဲ့ဟာပြောပါတယ် ethnic cleansing ဆိုတော့ Dhaka Declaration မှာ ethnic cleansing နဲ့violence ဖြစ်တာတွေဆိုရဲအတုံးနှုံးမဲ့တုံးပါလေတဲ့ နောက်တစ်ခုကဒီအထွေထွေညီလာခံမှာဂမ်ဘီယာဘက်ကတင်ပြတဲ့ခါမှာလဲဂျီနိုဆိုက်ဆိုတာကိုမသုံးမနဲ့ terrible crime ဆိုပြီးတော့ဒီစိုးစိုးဝါးရာဇဝတ်မှုတွေလောက်မသုံးနဲ့အဲ့တော့ဂျီနိုဆိုက်ဆိုတဲ့အသုံးနှုန်းနဲ့ dispute အငင်းပွားခဲ့တယ်ဆိုတာမရှိဘူးဆိုတာကိုသူကထောက်ပြတယ်ဒါပထမချက်ပါနောက်ဒုတိယချက်ကတော့ဒီစာချုပ်ပါ article 9ပေါ့နော်ကိုအချက်ပါ state party နိုင်ငံချင်းဖြစ်တဲ့ပြိပခကိစ္စကိုပြောပါတယ်ဒါကနိုင်ငံချင်းဖြစ်တဲ့ပြိပခကိုပဲဖြည့်ရှင်းရပါတယ်တဲ့ဒါပေမဲ့အခုကိစ္စမှာဂမ်ဘီယာက OIC ကိုကိုစားပြုပြီးတော့ဆောင်ရွက်နေတယ်နောက်တစ်ခုကဂမ်ဘီယာနိုင်ငံကိုနိုင်ကလည်း OIC ရဲ့တာဝန်ရှိတဲ့တစ်စုံတစ်ရာဖြစ်နေတော့ OIC level အနေနဲ့ဆောင်ရွက်နေတာဖြစ်တော့နိုင်ငံချင်းဖြစ်တဲ့ပြိပခမဟုတ်ဘူးဆိုတဲ့ကိစ္စ article 9နဲ့သူညင်းရထုတ်ပါလေအဓိကအဲ့နှစ်ချက်နဲ့ထုတ်ပါလေဒါကြောင့်လည်းပဲသူနောက်ဆုံးရှောက်လဲကြပါအခုလို့သူကပြောသွားပါတယ်
Myanmar's position is that for all these reasons the lack of jurisdiction is manifest and that even
သူပြောသွားတာကတော့ဒီလိုမျိုးခုနကသူပြောတဲ့အကြောင်းပြချက်တွေအားလုံးကြောင့်မလို့မြန်မာနိုင်ငံကိစ္စဟာတရားစီရင်ပိုင်ခွင့် ICJ jurisdiction မရှိပါဘူးဆိုတော့ညင်းချက်ထုတ်သွားတာပါဒါကြောင့်မလဲအခုစစ်နေတဲ့အဆင့်ဟာဒီဂျားပြတ်ရေးပေါ်စီမံဆောင်ရွက်မှုတွေအတွက်ရှောက်ထားတဲ့အဆင့်ဆိုပေမဲ့လည်းဒီတော်တော်မှဆက်ပြီးတော့ကြားနာဖို့မသင့်ပါဘူးဆိုပြီးတော့သူကရှောက်လဲချက်ပြီးသွားတာဖြစ်ပါတယ်မဆုမြတ်မုံ
ကျေးဇူးတင်ပါတယ်ကိုသားညုံရှင်ဒါရီကတော့ဒီကနေ့ ICJ တရားရုံးမှာဒီမြန်မာဘက်ကတုံ့ပြန်ရှောက်ထားချက်တွေကိုကိုသားညုံဦးတင်ပြခဲ့တာဖြစ်ပါတယ်ရှင်ဒီ ICJ တရားရုံးမှာမြန်မာနိုင်ငံအပေါ်ဂမ်ဘီယာကတရားဆွဲတဲ့ကိစ္စမှာဒီရခိုင်မြောက်ပိုင်းကရိုဟင်ဂျာတွေအပေါ်မြန်မာစစ်တပ်ကလူခွင့်ရေးဆူဆူဝါးဝါချိုးဖောက်တဲ့ကိစ္စတွေကိုအဓိကထားပြီးတော့တင်ပြခဲ့ကြတာပါဒီအပေါ်မှာစစ်တပ်ဘက်ကရောဘယ်လိုတုံ့ပြန်တယ်လဲဆိုတာကိုကိုမိုးစောကပြောပြပါအောင်ရှင်
ဟုတ်ကဲ့ American Banner ရဲ့ဝန်ကြီးဌာနကရခိုင်ပြည်နယ်နဲ့တခြားတိုင်းဒေသတွေကလူခွန်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့တာဝန်ရှိတယ်ဆိုပြီးဒီဇင်ဘာလ10ရက်နေ့ကတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဒုတက်မတော်ကာကွယ်ရေးဦးစီးချုပ်ဒုဗိုလ်ချုပ်မှုကြီးစိုးဝင်းအမှတ်69တက်မမှုဗိုလ်ချုပ်တန်းဦးနဲ့အမှတ်33တက်မမှုဗိုလ်ချုပ်အောင်အောင်တို့ကိုဒဏ်ခတ်အရေးယူလိုက်တာပါဒီတန်ခတ်အရေးယူမှုအရအမေရိကန်နိုင်ငံအတွင်းမှာရှိတဲ့တက်မတော်အရာရှိကြီးတွေရဲ့ပိုင်ဆိုင်မှုတွေဒါမှမဟုတ်သူတို့အနေနဲ့အနည်းဆုံး90ရာခိုင်နှုန်းပိုင်ဆိုင်တဲ့ဖက်ဆက်လုပ်ငန်းနဲ့ပိုင်ဆိုင်မှုတွေတခြားသူတဦးအမည်နဲ့လွှဲပြောင်းပေးထားတဲ့သူတို့ရဲ့ပိုင်ဆိုင်မှုတွေအားလုံးကို OFAC ခေါ်အမေရိကန်နိုင်ငံရဲ့ချားငွေကြေးနဲ့ပစ္စည်းပိုင်ဆိုင်မှုထိန်းချုပ်ရေးဆိုင်ရာဌာနကိုတရင်ပို့ရမှာဖြစ်ပြီးအဲ့ဒီပိုင်ဆိုင်မှုတွေကိုအမေရိကန်အစိုးရကထိန်းချုပ်ထားမှာဖြစ်ပါတယ်ဒီလိုတန်ခတ်ရေးယူရာနဲ့ပတ်သက်ပြီးတက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့အတွင်းရင်းမှုဘုံမှုချုပ်ဇော်မင်းထွန်းကအခုလိုတုံ့ပြန်ပါတယ
်ဒီကိစ္စတော့ဒီကိစ္စကြီးလည်းပြောခဲ့ပါတယ်ဗျဒီဟာရည်ရွယ်ချက်ရှိရှိနဲ့နိုင်ငံရေးအရပြစ်မှတ်ထားဖိအားပေးမှုလို့ပဲကျွန်တော်မြင်ပါတယ
်တက်မတော်ဟာလုံခြုံရေးကာကွယ်ရေးကိစ္စတွေကိုအစိုးရရဲ့ညွှန်ကြားချက်အတိုင်းဆောင်ရွက်ခဲ့တာဖြစ်ကြောင်းလည်းအခုလိုဆက်ပြောပါတယ
်ရခိုင်ကိစ္စနဲ့ပတ်သက်လို့ပေါ့သူပြဿနာမှာသူ့ရဲ့တမိုင်းမျိုးရှိတယ်သူ့ရဲ့ဆက်ဆက်နေတဲ့ပထဝီအနေထားတွေရှိနေတယ်ဒီတမိုင်းကြောင်းကြီးကပြောရရင်တော့ရှိပါတယ်ဟိုအနည်းဆုံးဖြစ်တဲ့2011တို့2016 2019ဒေသတွေမှာပေါ့ရခိုင်မှာရှိနေတဲ့မြန်မာနိုင်ငံရဲ့တပ်ဖွဲ့တပ်မတော်စားကြရလဲမို့အဲ့မှာနေတဲ့ဒိုင်းရင်းသားကြီးကစားကြရလဲမို့ဘူးဒီရတဲ့စီအကြံပြက်ဖွဲ့လဲအစိုးရဖွဲ့တွေကလည်းစားကြတာဆိုတော့လည်းဒီပြာဖြစ်တယ်ဒီလုပ်ရတဲ့ပေါ်ပေါက်လာတဲ့အတွက်ကြောင့်မလို့လားမြန်မာနိုင်ငံရဲ့တပ်ဖွဲ့တပ်မတော်အနေနဲ့ဒီလုံခြုံရေးနဲ့ကပ်ပင်းရဆောင်ရတာဖြစ်တယ်။အမေရိကန်မှာမက္ကဆီကိုကနေပြကြလူတွေအလုံးကြီးနဲ့ဝင်လာတဲ့အခါမှာလုံခြုံရေးတပ်ဖွဲ့တွေဘာလုပ်ဆောင်ရတယ်လဲ။အမေရိကန်အစိုးရရဲ့ညွန်ကြားချက်အတိုင်းလုံခြုံရေးကာကွယ်ရေးဆောင်ရတာပေါ့။အဲကျွန်တော်တို့ဒီမှာလည်းအစိုးရရဲ့ညွန်ကြားချက်လုံခြုံရေးကာကွယ်ရေးနဲ့ပတ်သက်ဆောင်ရတာဖြစ်တယ်။အဲသို့တော့ဒီတက်ကစားကြရတဲ့အကြောင်းတွေဖြစ်ဖြစ်နဲ့အဖြစ်အပျက်ကြီးမပါဘဲနဲ့ဒီလုံခြုံရေးတပ်ဖွဲ့ဝင်ရဲ့ဆောင်ရွက်ချက်တွေကိုပဲတစ်ဖက်သက်ပေါ်ပြမရှိတယ်လို့ဆိုဆိုတာသူတို့ဆိုဆိုတူပြအပေါ်လာဖြစ်ပါလား
အခုလိုတန်ခတ်ရေးယူခံရတဲ့တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ဒုတက်မတော်ကာကွယ်ရေးဦးစီးချုပ်ဒုဗိုလ်ချုပ်မှူးကြီးစိုးဝင်းဗိုလ်ချုပ်တန်းဦးနဲ့ဗိုလ်ချုပ်အောင်အောင်တို့ကိုအခုနှစ်ဇူလိုင်လ16ရက်နေ့ကလည်းအမေရိကန်နိုင်ငံသားကြီးဌာနကပြည်ဝင်ခွင့်ဗီဇာပိတ်ပင်နဲ့ရေးယူတန်ခတ်မှုကိုချမှတ်ထားတာဖြစ်ပါတယ်
ဒါကတော့ဒီစစ်တပ်ရဲ့တုံ့ပြန်ချက်ကိုရန်ကုန်ရုံးကနေပြီးတော့ကိုမိုးစောသတင်းပို့တာပါ Netherlands နိုင်ငံ The Hague မှာရှိတဲ့ ICJ တရားရုံးမှာဒီကနေ့ဒီမြန်မာနိုင်ငံဘက်ကတင်ပြလျှောက်လာတဲ့ထားချက်တွေကိုမြန်မာနိုင်ငံဘက်ကထောက်ခံသူတွေရောဒီစစ်တပ်ရဲ့ကျူးလွန်မှုကိုထောက်ခံသူတွေဘက်ကပါဒီတရားရုံးအပြင်မှာစောင့်ကြည့်နေကြပါတယ်သူတို့ရဲ့ထင်မြင်ချက်ပြောကြားချက်တွေကိုတော့ညပိုင်းအစီအစဉ်ထုတ်လွှင့်တဲ့အခါမှာအပြည့်အစုံတင်ပြပေးပါမယ်ရှင်
မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုပြည်တွင်းမြစ်စီမှရုပ်မြင်သံကြားလိုင်းမှကြည့်ရှုနိုင်ပါ၏။နေ့စဉ်မနက် 8:00 ကနေ 8:15 အထိ15မိနစ်စာထုတ်လွှင့်ပေးနေတာပါ။ တနင်္လာနေ့မှာဘုဒ္ဓတပညာပေးနဲ့ရတဆောင်တဲ့အစီအစဉ်တွေကိုတင်ဆက်ပေးနေပြီးအင်္ဂါ9နေ့ပြီးတော့တောက်ကြအထိအစီအစဉ်တွေမှာတော့နောက်ဆုံးရကမ္ဘာသတင်းတွေဖျော်ဖြေရေးသတင်းတွေနဲ့ပြည်ရင်းစေကွက်သတင်းတွေကိုတင်ဆက်ပေးနေပါတယ်ဒီအစီအစဉ်တွေကိုမြစီမရဲ့ Facebook စာမျက်နှာမှာလည်းကြည့်ရှုလို့ရပါတယ် VOA အစီအစဉ်တွေနဲ့ပတ်သက်လို့အကြံပြုခြင်းနဲ့ဆိုရင်တော့ VOA မြန်မာပိုင်း Facebook Messenger ကနေစာရေးအကြံပြုနိုင်ပါတယ်ရှင် VOA ကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်
ညပိုင်းထုတ်လွှင့်မဲ့အစီအစဉ်တွေကြားလို့ရှိရင်လည်းဒီ ICJ တရားရုံးမှာဒီကနေ့လျှောက်ထားတင်ပြချက်တွေအပြည့်အစုံကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းကနေပြီးတော့ဗုဒ္ဓနေ့ညနေပိုင်းအစီအစဉ်တွေကိုအတန်လွှင့်ပေးနေတာဖြစ်ပါတယ်။အခုထုတ်လွှင့်ချက်တွေကို VOA ရဲ့အင်တာနက်ဆာမျက်နှာဖြစ်တဲ့ burmese@voanews.com ကနေလည်းရေဒီယိုကနေဓာတ်ရိုက်ထုတ်လွှင့်နေတဲ့အချိန်နဲ့တပြေးညီဖမ်းယူနားဆင်နိုင်ပါတယ်။ဒီကနေ့ညမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိထပ်ပြီးတော့ထုတ်လွှင့်ပေးမဲ့ VOA အစီအစဉ်တွေကိုတော့လိုင်းဒိုမီတာ19 kHz 1553ည၊လိုင်းဒိုမီတာ25 kHz 1189ည၊လိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်ကိုတော့လိုင်းလက်မီတာ190 kHz 1585တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားအောင်မှာဖြစ်ပါရဲ့ရှင်။VOA မြန်မာပိုင်းကနေပြီးတော့နောက်ဆုံးရထားတဲ့ထိတ်တန့်သတင်းတွေကိုအခုကိုအောင်လွှင့်ဦးကတက်တဲ့အခြေညာပေးပါအောင်မရှင
်။ရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့လူခွင့်ရေးချူပေါမှုဆဆွဲချက်တွေဟာလူမျိုးရောတပ်ဖြတ်မှုမမြောက်တဲ့အကြောင်း ICJ နိုင်ငံတကာတရားရုံးမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကဒီကနေ့ပဲပြောဆိုသွားပါတယ်။မြန်မာလူမျိုးရေးတပ်ဖွဲ့အနေနဲ့စစ်စင်ရေးတွေအတွင်းလူခွင့်ရေးချူပေါမှုတွေကျူးလွန်ခဲ့တယ်ဆိုတာထင်ရှားရင်လူသားချင်းစံနာမှုဆိုင်ရာနိုင်ငံတကာဥပဒေလူခွင့်ရေးသဘောတူညီချက်တွေအရအရေးယူနိုင်ပေမဲ့1948ခုနှစ်လူမျိုးရောတပ်ဖြတ်မှုတားဆီးသဘောတူညီချက်အရအရေးယူလို့မရတဲ့အကြောင်းတော်ဆန်းစုကြည်ပြောဆိုသွားတာပါ။မြန်မာစစ်တပ်အနေနဲ့စစ်ရာဇဝမှုမြောက်တဲ့လုပ်ရက်တွေကျူးလွန်ခဲ့ရင်လည်းလက်ရှိမြန်မာနိုင်ငံရဲ့ဥပဒေနဲ့အညီအရေးယူမှာဖြစ်ကြောင်းလည်းကတိပြုပြောဆိုသွားပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ပေါ်အရေးယူရေးမဲခွဲဆုံးဖြတ်နိုင်မှုအောက်လွှတ်တော်မှာအများဆုံးနဲ့ထိန်းချုပ်ထားတဲ့ဒီမိုကရက်တွေကဒီကနေ့ဆက်လက်ဆွေးနွေးသွားကြမှာဖြစ်ပါတယ်။ဒါပေမဲ့ဒီချိန်ထဲမှာပဲသမ္မတထရန့်ကတော့သူ့အနေနဲ့အမှားယွင်းလုပ်ခဲ့တာမရှိဘဲအတိုက်ခတ်ဒီမိုကရက်တွေဘက်ကတစ်ဖက်သက်တရားစွဲဖို့ကြိုးပမ်းတဲ့လုပ်ရက်ဖြစ်နေလဲတုံ့ပြန်ခဲ့တာပါ။အမရပေါ်တရားစွဲမဲ့လုပ်ငန်းစဉ်နဲ့ပတ်သက်လို့အောက်လွှတ်တော်ရေးရာကော်မတီဥက္ကဋ္ဌတွေမနေ့တုန်းကတရားဝင်ကြေညာခဲ့ပြီးနောက်မှာပဲသမ္မတထရန့်ရဲ့တုံ့ပြန်ချက်တွေထွက်ပေါ်လာတာလည်းဖြစ်ပါတယ်။အမေရိကန်အောက်လွှတ်တော်တရားရေးကော်မတီရဲ့ရှေ့မှာအမေရိကန်တရားရေးဌာနရဲ့စုံစမ်းရေးမှူးချုပ်မိုက်ကယ်ဟော်ရဝစ်ဒီကနေ့လာရောက်ထွက်ဆိုဖို့ရှိပါတယ်။2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကဂျာဝင်စုပက်ခဲ့တဲ့ကိစ္စကိုပြည်အောင်စုစုံစမ်းစစ်ဆေးပြီး FBI ကစုံစမ်းစစ်ဆေးခဲ့တဲ့ကိစ္စမှာနိုင်ငံရေးအရဗလိုက်မှုတွေရှိတဲ့ထောက်ထားတွေမတွေ့ခဲ့ရဘူးဆိုပြီးသူထုတ်ပြန်ခဲ့တဲ့အစီရင်ခံစာနဲ့ပတ်သက်လို့လာရောက်ထွက်ဆိုရမှာလည်းဖြစ်ပါတယ်။မြန်မာနိုင်ငံပါဝင်ကမ္ဘာတစ်ဝှမ်းမှာသတင်းသမားတွေကိုဖမ်းဆီးမှုတွေစံချိန်တင်လောက်အောင်များပြားနေစေဖြစ်တဲ့အကြောင်းနယူးယောက်ခြေဆိုင်သတင်းသမားများအကာအကွယ်ပေးရေးကော်မတီ CPJ ကပြောဆိုလိုက်ပါတယ်။ဒီလိုတူရကီ sorry arabia နဲ့အီဂျစ်နိုင်ငံတွေကတော့သတင်းသမားတွေဖမ်းဆီးထိန်းသိမ်းမှုအများဆုံးဖြစ်တဲ့အကြောင်းလဲနှစ်ပတ်လည်အစီရင်ခံစာထဲမှာဖော်ပြခဲ့တာပါ။ကမ္ဘာတစ်ဝှမ်းသတင်းသမားတွေကိုဖမ်းဆီးထိန်းသိမ်းမှုတွေဟာလင်းနေစက်တက်မြင့်မားနေပြီးဒီလိုသမ္မတရှီချင်းဖြင့်တူရကီသမ္မတ Recep Tayyip Erdogan sorry ဖြင့် Mohammed bin Salman နဲ့အီဂျစ်သမ္မတ Abdel Fattah el-Sisi တို့လိုအာဏာရှင်တွေကလည်းဝေဖန်ထောက်ပြတဲ့သတင်းမီဒီယာတွေကိုလက်ခံလို့ရလက္ခဏာမတွေ့ရအကြောင်းလဲပြောဆိုခဲ့တာပါ။ CPJ ရဲ့အစီရင်ခံစာထဲမှာတော့မြန်မာနိုင်ငံက Channel Manley သတင်းဌာနကကိုနွန်နာကိုဖမ်းဆီးမှုကိုလည်းထည့်သွင်းဖော်ပြထားတာဖြစ်ပါတယ
်။သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကြီးညာပေးခဲ့တာပါရှင်။ဒီကနေ့အစီအစဉ်ထုတ်လွှင့်ရေးမှုကမခွာညိုဖြစ်ပြီးတော့ Engineer ကတော့ Dexter Wonderred ဖြစ်ပါတယ်။အခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်း Radio အစီအစဉ် PP Gym မှာပဲ Video ရုပ်မြင်သံကြား VOA ရဲ့ဒီရုပ်မြင်သံကြားအစီအစဉ်ကိုညနေ9နာရီကနေပြီးတော့9နာရီခွဲအထိဓာတ်ရိုက်ထုတ်လွှင့်ပေးမှာဖြစ်ပါတယ်။Asia Set Jolu နဲ့ VOA ရဲ့ Facebook စာမျက်နှာ VOA Bambies News တို့ကနေပြီးတော့တိုက်ရိုက်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုဝေဖန်အကြံပေးခြင်းနဲ့ဆိုရင် bambies@voanews.com ကို email နဲ့ပေးပို့နိုင်သလို VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်ရေးသားနိုင်ပါတယ်ရှင်။ VOA ကိုနားဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်။ကျွန်မဆုမြတ်မပါရှင်။
This program has come to you from the Voice of America, Washington.